ဟောင်ကောင်မြို့သားလူမျိုးရေးဌာနတာဝန်ရှိသူတရုတ်အရာရှိ၄ယောက်ကိုအမေရိကန်ကအရေးယူတံခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်ကောင်ကိုဖိနှိပ်မှုတွေလှုပ်ဆောင်တာမှာသူတို့၄ဦးကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတဲ့အတွက်အခုလိုအရေးယူတံခတ်လိုက်တာဖြစ်တယ်လို့နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုအမည်နဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။သူတို့၄ယောက်ကိုအမေရိကန်နိုင်ငံကိုခရီးသွားလာခွင့်ပိတ်ပင်ထားတယ်လို့အမေရိကန်နိုင်ငံတွင်းကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်တားမြစ်ထားပါတယ်။ဟောင်ကောင်ပြည်သူတွေရဲ့ဒီမိုကရေစီနဲ့ကိုယ်ပိုင်အချုပ်ခွင့်ထိပါအောင်လှုပ်ဆောင်ရမှာအဓိကပါဝင်နေသူတွေတာဝန်ယူမှုနဲ့တာဝန်ခံမှုရှိလာစေဖို့အမေရိကန်ကအခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနကပြောပါရယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကလည်းဟောင်ကောင်အချုပ်ရေးမှုကယ်ရီလမ်နဲ့တခြားတာဝန်ရှိသူအရာရှိတွေကိုအမေရိကန်ကအရေးယူတံခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါရဲ့ရှင်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။